နိုင်ငံတော်လျှို့ဝှက်ချက်အုပ်ရေးဖောက်ရှက်မှုနဲ့တရားစွဲဆိုခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးကိုဒီကနေ့ဆက်လက်ရုံးထုတ်စစ်ဆေးရမှာသတင်းသမားတွေကိုအထက်အမိန့်အရာထောင်ချောက်ဆင်ဖမ်းဆီးခဲ့ကြတဲ့အကြောင်းတရားလိုပြတက်သူတဦးဖြစ်တဲ့ရဲအရာရှိကထွက်ဆိုသွားပါတယ်။အကျိုးဆောင်ရှိနေတွေကတော့သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုလျှို့ဝှက်အထောက်အထားတွေပေးရခဲ့မှုနဲ့ဆက်နွယ်ပြီးအေးအေးယူခံထားရတဲ့ဒုရဲမှုမိုးရံနိုင်ရဲ့ထွက်ဆိုချက်အပေါ်အခြေခံပြီးအမှုတွေလွတ်မြောက်ရေးကြိုးပမ်းသွားမယ်လို့ပြောပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါရှင်
။ဖန်စီကန်ရိုက်တာသတင်းတောက်နူးမှုကိုဒီကနေ့ရန်ကုန်တိုင်းမြောက်ပိုင်းခရင်တရားရုံးမှာစစ်ဆေးရမှာဒုရဲတက်ချက်နိုင်လင်းဆိုသူနဲ့နောက်တဦးတို့ကရိုက်တာသတင်းတောက်နှစ်ယောက်နဲ့ရန်ကုန်မြို့ကစတုဆင်ဒီဆိုင်မှာချင်းဆိုပြီးဖန်စီဖို့စီစဉ်ခဲ့တဲ့အကြောင်းတရားလိုပြတက်တည်သူဖြစ်တဲ့အမတ်ရှိလုံညုံရင်ရဲတရင်ကဒုရဲမှုမိုးရံနိုင်ကတက်ဆူခဲ့တာပါ။သတင်းတော်နှူးကိုတတိယကံထောက်ထားပြီးဖမ်းဆီးနိုင်အောင်ရဲမှုချုပ်တင်ကိုကညွှန်ကြားခဲ့ကြောင်းလည်းပထမဆုံးအကြိမ်တရားခွင်ကိုရောက်ရှိလာတဲ့ဒူရဲမှုမိုးရံနိုင်ကထပ်ဆူခဲ့ကြောင်းအကျိုးဆောင်ရှိနေဦးခင်မောင်စောကပြောပါတယ
်။အရင်ကအဲ့တင်ကိုကိုရဲမှုချုပ်တင်ကိုကိုပြန်တင်ဖို့ထားပြီးတော့အဲ့ဒီဝါလုံးတို့ကိုအဲ့စားတော့ဆိုင်တစ်ခုထဲမှာခေါ်သွားပြီးတော့အဲ့စားတော့ဆိုင်ထဲမှာဟိုလုပ်တယ်ဒီစားတဲ့ဒီပြီးတယ်ပြီးပြီးတော့ဝါလုံးတို့ပြအဆွတ်မှာအဲ့ဒီဟိုဝါလေးနဲ့စီစဉ်ထားတဲ့အတိုင်းပေါ့လေအဲဒီလုံမေးတပ်ဖွဲ့ကြီးကဝါလုံးကိုဖမ်းနေတယ်ဆိုတဲ့အကြောင်းပြန်ပြီးတော့တင်ပို့နေတယ်ဆိုသူကြားတာလေဆိုပြီးတော့အလားဟိုကတော့အဲရဲရဲကြီးလိုလဲကိုပြောတယ်အဲဝါလုံးကိုလွတ်သွားလို့ရှိရင်တော့မင်းတို့ကလည်းအကုန်လုံးချုပ်လေးရောက်သွားမယ်လို့ဝါလုံးငောက်တယ်တဲ့ပတ်ပြီးတော့မှအဲဒီဟိုဝါလုံးနဲ့မတွေ့ရသေးဘူးဆိုတော့နိုင်ရင်းကိုအဲအဆိုရဝါလုံးကြီးကိုဖုန်းဆက်လိုက်တွေ့မယ်လို့ပြောလိုက်ဆိုပြီးတော့ဆက်ခိုင်းတယ်တဲ့အဲဆက်ခိုင်းပြီးတဲ့အခါကျတော့နိုင်ရင်းကိုအဲဆိုင်အထုပ်နှထုပ်ပြီးတယ်အဲ့ဒါကိုဘာလို့လက်ထဲကိုထည့်ဟမ်ရအောင်ထည့်ဆိုပြီးပြောလေဟဲ့နောက်သူတို့တော်တော်ကြာတယ်တော်တော်ကြာတယ်ပေါ့ဗျာနော်တော်တော်ကလေးကြာတဲ့အခါကျတော့အဲ့ဒီဟိုဟာနဲ့နိုင်ရင်းနဲ့ဟိုတယောက်နဲ့ပြန်ရောက်လာတယ်ဟဲ့ရောက်လာပြီးတော့အဲ့ခိုင်းတဲ့အတိုင်းလုတ်ခဲ့ပြီးဘာလို့လဲဖမ်းမိသွားပြီဆိုပြောတယ
်ရိုက်တာသတင်းတော်နူးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးစုကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းဖမ်းပြီးခဲ့ချိန်မှာတော့လုံညိုကြီးရဲ့တပ်ဖွဲ့ကသူရဲမှုမိုးရံနိုင်တဲ့ရဲတပ်ချုပ်ကြီးခင်မောင်လင်းတို့နှူးကိုလည်း1923ခုနှစ်မြန်မာနိုင်ငံအစိုးရလိုဝတ်ချက်ဥပဒေပုံမှန်ရဲစီကံထိန်းသိမ်းဥပဒေနဲ့အရေးယူမှာဖြစ်ကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့တာပါ။ဒူရဲမှုမိုးရံနိုင်တဲ့ထောက်ဆူချက်ပြီးမှပဲဥပဒေအရာရှိကရဲစစ်ဆေးချက်နဲ့တရားရုံးမှာထောက်ဆူချက်မကိုက်ညီတဲ့အတွက်မယုံကြည်တဲ့တပ်တွေအဖြစ်သတ်မှတ်ဖို့ဆောင်လဲခဲ့တာပါ။တရားလိုဘက်ကဆောင်လဲချက်အပေါ်နှစ်ဖက်ရှိနေပြီးနောက်တစ်ချိန်ရုံးရင်းမှာဆောင်လဲဖို့အစီအစဉ်ထားကြောင်းလည်းအကျိုးဆောင်ရှိနေနောက်တူဖြစ်တဲ့ဦးတန်းစောအောင်ကပြောပါတယ
်။ရဲစကူတရားရဲစကူခေါ်တာပါเนาะဒီရဲစီမှာဆက်ထားတဲ့ဆက်ချက်တွေနဲ့ဒီအရုံမှာဆက်ထားတဲ့ဆက်ချက်တွေကိုလည်းရှိပါသေးတယ်ဒီတရားစုံနဲ့ရဲစီပြင်လုံးတရားစုံနဲ့ကတိုက်တင်စီရဲ့နောက်တစ်ခါနောက်ဆုံးအခုကျွန်တော်တို့ပြီးသွားတဲ့အဆင့်အားပဲပြတ်သွားလဲဆိုတော့ဒီဥပဒေရာရှိဘက်ကဒီရဲမှုဒူရဲမှုမုံရနိုင်ကိုဟိုမယုံကြည်ထိုင်တော့တပည့်ဖြစ်ကြအောင်ပါเนาะပြင်ညာဖို့တော့ရှောက်တယ်အဲဒီဟာကိုကျွန်တော်တို့ကကန့်ကွက်ထားတဲ့အတွက်နားမဲ့ယုံကြည်မှနှစ်ဖက်တစ်တည်းနဲ့ဆောက်လုပ်ကြပေးရမယ်အဲဒါကိုကျွန်တော်ကြားနာမှာပေါ့
ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးစုကိုရခိုင်ပြည်နယ်မောင်တော်ဗုဒ္ဓတောင်ဒေသကလုံညိုကြီးတာဝန်ထမ်းဆောင်ပြီးပြန်လာတဲ့တပ်ဖွဲ့ဝင်တွေကိုချီးကပ်ပြီးတပ်ဖွဲ့နဲ့သက်ဆိုင်တဲ့လုံညိုကြီးစာရွက်စာတမ်းတွေကိုပြည်ပသတင်းဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရရေးစာရွက်ခဲ့လို့1923ခုနှစ်မြန်မာနိုင်ငံအစိုးရလိုဝတ်ချက်ဥပဒေပုံမှန်သုံးနဲ့အမှုဝင်ထားခဲ့တာဖြစ်ပါတယ်။ဒီမှုကိုစွဲချက်မတင်မဲ့ပတ်လက်ဖို့ဆောက်ထားခဲ့တာကိုလည်းပြီးခဲ့တဲ့ရုံးချိန်မှာတရားသူကြီးကပယ်ချခဲ့ပါသေးတယ်။တရားလိုပြတက်တည်25ရက်ပြင်ပြထားခဲ့ပြီးတော့ဆက်ရှိရောက်ကိုစစ်ဆေးပြီးပြပါတယ်။လာမယ့်15ရက်နောက်ဂျုံရင်ကိုတောက်ကြနေမှာထပ်မံချိန်ဆခဲ့ပါတယ်ခင်ဗျာ။